American ပြည်ထောင်စုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအတွက် American အစိုးရကခွင့်ပြုလိုက်တဲ့ယာယီကာကွယ်ပေးမှုဆိုင်ရာ Visa TPS နဲ့ပတ်သက်လို့ဘလို့အခွင့်အလမ်းတွေဘလို့ကန့်သက်ချက်တွေရှိနေလဲဆိုတဲ့ရှင်းလင်းဆွေးနွေးပွဲကိုနယူးယောက်မြို့ကောင်စီဝင်ရဲ့အကူအညီနဲ့ Burma Point အဖွဲ့ကအွန်လိုင်းကနေအင်ကာနီကပြုလုပ်ခဲ့ပါတယ်နယူးယောက်မြို့ကောင်စီရဲ့ဥပဒေရေးရာဆောင်ရွက်ပေးနေတဲ့အဖွဲ့ကိုယ်စားလှယ်တဦးရှင်းပြခဲ့တဲ့မြန်မာနိုင်ငံသားတွေအတွက် TPS ရှောက်ထားတဲ့အချက်လက်တွေနဲ့ပတ်သက်လို့ Burma Point တာဝန်ခံကိုမိုးချန်ကအခုလိုပြောပြပါတယ
်။အမေရိကန်မှာရောက်နေကြည်သာမြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုမြန်မာပတ်စုကင်ထားတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုမပြောင်းနိုင်တဲ့အနေအထားမျိုးရှိနေတယ်ဆိုလို့ရှိရင်ဒီမှာ18လသို့မဟုတ်12လတော်မဟုတ်6လအစပြအချင်းပေါ့နော်သူတို့တတ်မှတ်ချက်တွေရှိတယ်မြန်မာနိုင်ငံရောကျွန်တော်နားလေတာတော့18လအထိပေးထားတယ်လို့ကျွန်တော်နားလေတယ်အဲ့ဒီ18လလောက်ကြီးဆက်ပြီးတော့ဒီမှာနေကြာကြီးနေထိုင်ခွင့်အဲပေးထားတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ကိုအဓိကရှင်းပြလာ
ဒီကရှောက်တဲ့သူတွေအတွက်အခက်ခဲတွေဟာရောဟိုဘာတွေရှိနိုင်မရှင
်ဟုတ်ကဲ့အခုဒီ TPS ကိစ္စကတော့ဥပမာအဖြစ်သူကအမေရိကမှာထက်တာနေထိုင်ဖို့ပေါ့နော်။နောက်ထပ်18လအထိဒီပြိပခဖြစ်နေတဲ့ကာလမှာနေထိုင်ဖို့အတွက်ကိုသူအခွင့်ရေးပေးတာဖြစ်တယ်။အဲဒီဟာပြီးသွားလို့ရှင်တော့မြန်မာနိုင်ငံရဲ့အခြေအနေကအားလုံးဟလာဟိုပြန်ကောင်းသွားမယ်ဆိုလို့ရှင်တော့ကိုကပြန်ရမယ်တောင်းရှိရော TPS ယူထားတဲ့လူတွေအနေနဲ့ပေါ့နော်။ TPS ရှောက်တိုင်းနဲ့ကြားနိုင်တာတော့မဟုတ်ဘူး။ဒါပေမဲ့ကြားဖို့အလားအလာများတယ်။သူတို့တောင်းဆိုတဲ့ဆိုင်ရဆိုင်ရနေတက်တီလာကားတွေပြနိုင်နေဆိုရင်နောက်ပြီးသူတို့တတ်မှတ်တဲ့ရက်ကာလအတွင်းလာမှာဒီ TPS ကိုကျွန်တော်ယာယီနေထိုင်ခွင့်ပေါ့နော်အဲ့ဒါကိုရှောက်တယ်ဆိုလို့ရှိရင်သူတို့ကအမေရိကန်အစိုးရကပြီးမယ်ဒါပေမဲ့သူတို့တတ်မှတ်ထားတဲ့ရက်ကာလအတွင်းမှာမလျှောက်ဘူးနောက်ပြီးသူတို့တောင်းဆိုတဲ့တက်တီတာကားတွေအချက်လက်ဒီမပေးဘူးဆိုလို့ရှိရင်တော့အဲသူတို့အနေနဲ့ငင်းပိုင်နေရှိတယ်အဲရှောက်တဲ့လူတိုင်းရမယ်ဒီတော့သူတို့အမခံထားတာတော့မဟုတ်ဘူးကျွန်တော်နားလည်ရတော့လေ
အဲ့တော့အဲ့ TPS visa အဲ့လိုမျိုးရထားတဲ့သူတွေနေနေကလေဟို green card လိုမျိုးပေါ့နော်အမြဲတမ်းဒီထိုင်ခွင့်ဟိုရရဟာမျိုးမဟုတ်ဘူးသူတို့ပေးမှလည်းမဟုတ်ဘူးဆိုတော့ဆိုပြီးတော့ဒီ American ဒီတရားရုံးချုပ်ကိုယ်တိုင်ကလည်းဆုံးဖြတ်ထားတော့လေဒါပေမဲ့တစ်ဖက်မှာရောဒီလိုအမြဲတမ်းနေထိုင်ခွင့်ရဖို့ပေါ့လေ American မှာအခြေခံနေထိုင်ခွင့်ရဖို့အခွင့်အလမ်းတွေရောမရှိနိုင်ပါရှင့
်ဒီ green card ရနိုင်တဲ့အနေအထားဆိုတာက TPS ရှိထားတဲ့လူတစ်ယောက်ကနေပြီးတော့မှဒီ green card ကိုတိုက်ရိုက်ရှောက်တဲ့အနေအထားမျိုးကတော့မရနိုင်ဘူးလို့အဲကျွန်တော်တို့ကိုဟိုပြောပြသွားတဲ့ရှိနေပေါ့နော်အဲကပြောသွားပါတယ်။ဘာကြောင့်လဲဆိုတော့ TPS ဆိုတာကဒီနိုင်ငံမှာယာတပ်ပံအခြေချနေထိုင်ခွင့်မဟုတ်ဘူး။အဲအဲ့လိုအခွင့်အရေးပေးထားတာမဟုတ်တဲ့အတွက်ကြောင့်အဲ့ဒီရဲ့နောက်ဆက်တွဲမှာ green card ကရှောက်ပိုင်ခွင့်မရှိဘူး။အဲ so green card ဆိုတဲ့ဆိုတာကဒီနိုင်ငံမှာယာတပ်ပံနေထိုင်ဖို့အတွက်အခွင့်အရေးပေးခံရသောသူတွေကလည်း green card ရှောက်ပိုင်နေရှိတာ။အဲတော့အဲ့လို so အခုဒီ TPS ကယာယီပဲကိုယ့်ကိုဒီမှာနေထိုင်ခွင့်ပေးတာ။ဟိုမှာပဋိပက္ခဖြစ်နေလို့ဟိုမှာမငြင်းကြမ်းလို့ကိုယ်တိုင်ပြည်မှာမငြင်းကြမ်းလို့ဒီနိုင်ငံမှာမျိုးတော့ကတော့ကောက်ကွက်ပေးထားမယ်မင်းမစိုးရိမ်ပါနဲ့။နေ18လလောက်ကတော့ဒီမှာယာယီနေလိုက်ပါ။အဲ18လပြီးမှဆက်ကြည့်မယ်။အဲဆိုတဲ့သဘောမျိုး။အဲ့ဒီကတော့ကိုက green card လို့အကြေးဒီနိုင်ငံမှာပဲတော်တော်လုံးနဲ့အခြေချလိုက်ခြင်းလေဆိုတဲ့အိမ်သားမျိုးရှိတယ်ဆိုလို့ရှင်တော့ကိုက TPS နဲ့မကဘူးတခြားဒီမှာမိမိရဲ့ဒီ immigration status ပေါ့နော်ဒီလူဝင်မှုကြည့်ချက်ကြီးတခြားရှိနေတဲ့အခွင့်အရေးတွေဘယ်လိုမျိုးပြောင်းလဲလို့ရမလဲဆိုတဲ့တခြားအခွင့်အရေးတွေရှိပါတယ်ဆိုတော့ဆိုတာက TPS တစ်ခုတည်းမှာပဲအခြေခံပြီးတော့မှ green card ရှောက်လို့မရတယ်လို့ citizenship ပြပါလေမျှော်လင့်လို့မရအောင်ဒါပေမဲ့လို့နောက်ရှိနေမျိုးသမီးပြောတော့တဲ့အချက်ပေါ်မှာကိုကားရမယ်ဆိုလို့ရှင်တော့နိုင်ငံရေးခုံလုံးကွင်းတော့ဒီလျှောက်လို့ရပါတယ်တကယ်တည်းမှာ TPS ရှိရှိမရှိရှိနိုင်ငံရေးခုံလုံးကွင်းလျှောက်လို့ရတယ်အဲတို့တော့ညာလည်းပဲအဲ့ဒီမှာလည်းပဲရက်အပိုင်းရက်အတိုင်းတာကာလဒီမှာတမတ်ချက်တွေရှိတယ်ဒီတမတ်ချက်တဲ့ကြော်လွန်ပြီးတော့မှလျှောက်တာတွေပြူတာတွေလုပ်လို့မရဘူးလုပ်မယ်ဆိုရင်လည်းဆက်ဆံလုပ်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့TPS ရှောက်တဲ့နေရာမှာတော့မှလည်းပဲအဲသူပြောတဲ့ဟာကိုကားရမယ်ဆိုလို့ရှိရင်မေလ25ရက်เนาะဒီနှစ်အခုဒီပြီးခဲ့တဲ့လပေါ့เนาะမေလ25ရက်ကနေစပြီးဖွင့်ပေးလိုက်တာ November လ22ရက်2022ခုနှစ်เนาะဒီနှစ် November လ22ရက်နေ့ကြာကာလမှာမဖြစ်မနေရှောက်ဖို့ရှောက်ရမယ်ဒီကာလအတွင်းမှာမရှောက်ဘူးဆိုလို့ရှိရင်အဲ့ဒီနောက်ပိုင်းမှာလာရဲဆိုရင် GPS ကိုမပေးဘူးအဲ့ဒါမျိုးရှိတယ်ဆိုတော့အဲ့ဒီကြတော့ ကဲဟုတ်ပြီဒီညမှာဒါ silent ခုံလုံးခြင်းနဲ့လူတွေလည်းဒီကြားကာလမှာဟုတ်ကိုခုံလုံးခြင်းနဲ့ခုံလုံးပေါ့နော်ဒါလည်းတော့ထူထားတဲ့အခွင့်အရေးရှိထားပြီးသားဖြစ်တဲ့လူတိုင်းပါလေဆိုတော့အဲ့ဒီကနေပြီးတော့မှအဆိုင်နဲ့ခေါလုံးလာပြီးတော့အောင်လို့အောင်မြင်သွားပြီဆိုလို့ရှိရင်တော့နောက်ထပ် green card တွေပါရနိုင်တဲ့အခွင့်အရေးရှိတာပေါ့နော
်အခုဒီ TPS ကတော့ယာယီနေထိုင်လို့18လဆိုတော့မြန်မာနိုင်ငံမှာအဲ့လို18လတည်းအကြောင်းလည်းမဖြစ်ဘူးဆိုရင်ရောသူတို့တက်တန်းတိုးမဲ့အနေထားရှိလားရှင
်ရှိပါတယ်ဒါကိုလည်းရှိနေကရှင်းပြတဲ့နေရာမှာအဲဒီတက်တန်းတိုးတဲ့အနေထားကဒီမြေပြင်ပေါ်မှာဖြစ်တဲ့အနေထားမှမကြည့်ပြီးတော့မှသူကတုံးတက်ပြီးတော့မှအဲတိုးတက်လေဆိုပြီးတော့မှသူကတိုးသွားပါလိမ့်မယ်အဲ့ဒီတိုးသွားတဲ့နေရာမှာလည်းဒီ use ဆက်ရမှာကလကူကလေးက GPS ရထားတဲ့သူတွေအနေနဲ့ဒီတက်တန်းတိုးပြီဆိုလို့ရှိရင်လည်းကိုကလည်းတက်တန်းလိုက်တိုးလို့ရတယ်။နောက်သူတတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဒီအတိုင်းဒီတက်တန်းအတွင်းမှာဒီအချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဆိုလို့ရှိရင်ဒီအတိုင်းကဒီအချိန်ကာလအတွင်းမှာတိုးကိုတိုးရမယ်။အဲ့ဒီတတ်မှတ်ထားတဲ့အချိန်ကာလအတွင်းကြော်ွားတယ်ဆိုလို့ရှိရင်လည်းမရတော့ဘူး။နောက်တစ်ခုကခုနအစောနပြောထားသလိုပဲမေ25ရက်ကနေဒီနေ့နိုဝင်ဘာ22ရက်အတွင်းထဲမှာကိုက GPS မယူမိလိုက်ဘူး။နိုဝင်ဘာ22ရက်နေ့နောက်ပိုင်းကျမှယူမယ်။သို့မဟုတ်ဟလာဒီ18လကာလကြော်ပြီးတော့မှမိုင်းမလည်းအချိန်လေးမကောင်းသေးဘူး။အချိန်လေးမကောင်းသေးတဲ့အတွက်ကြောင့်အမေရိကန်အစိုးရကလည်းထပ်ပြီးတော့ဟလာဒီကာလ GPS ကာလကိုတက်တန်းထပ်တိုးတယ်ဆိုလို့ရှိရင်အဲ့ဒီအချိန်ရတော့မှငါရှောက်မယ်ဆိုလို့ရှိရင်မရဘူး။ဒါသူကသတ်မှတ်တယ်ကွာ။ဆိုတော့အဲ့ဒီအစကတည်းက GPS ကိုရှောက်ထားတဲ့လူဖြစ်ရမယ်။ရထားတဲ့လူဆိုရင်ဆက်ပြီးတော့ရှောက်ပိုင်ခွင့်ရှိမယ်အနာဂတ်မှာလည်း။
ဒါကတော့ဘာမပွိုင်းတာဝန်ခံကိုမိုးထမ်းပါရှင်။